နယ်စပ်တိုင်းကာဘိုးအတွက်သူတောင်းဆိုထားတဲ့ငွေကိုလွှတ်တော်ကမချပေးဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနယ်စပ်တခြားလုံးကိုပိတ်ပစ်ပြီးတော့ဟွန်ဒူရက်စ်ဂွါဒီမာလာအယ်ဆယ်ဗာဒိုနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုလည်းဖြတ်တောက်ပြစ်မယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကတောက်ကြနေကထပ်ပြီးတော့ချင်းချောင်းလိုက်ပါတယ်။ဒါပြင်တိုင်းပြည်ရဲ့လူမှုဥပဒေကိုပြောင်းလဲ ပြောဆိုလာတာဖြစ်ပါတယ်ဒေါ်နယ်ထရမ့်ကနယ်စပ်တိုင်းကာဖို့အတွက်အမေရိကန်ဒေါ်လာ5ဘီလီယံတောင်းဆိုထားပြီးဒီမိုကရက်တစ်ဘက်ကတော့နယ်စပ်လုံခြုံရေးအတွက်အသုံးချက်ကိုအတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့ဒတိုင်းကာဖို့ကိစ္စကိုတော့လုံးဝဆန့်ကျင်နေတာကြောင့်ဒေါ်နယ်ထရမ့်နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားအစိုးရအသုံးချက်နဲ့ပတ်သက်ပြီးတော့ညှိနှိုင်းလို့မရပဲအစိုးရလုပ်ငန်းတချို့လည်းရပ်ဆိုင်းနေတာဖြစ်ပါတယ်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့အဆိုအရတော့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်လိုက်ခြင်းအဖြစ်နိုင်ငံခြားကုန်သွယ်ရေးကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံကုန်သွယ်ရေးဟာတနည်းကိုအမေရိကန်ဒေါ်လာ 1.68 ဘီလီယံတန်ဖိုးရှိတာလည်းဖြစ်ပါတယ်ခင်ဗျာ